Indo-Pacific စီးပွားရေးမူပေါင်းနဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေကိုတော့အမေရိကန်သမ္မတအင်ဂျူရောကမထုတ်ပြန်ပါဘူး။ဒါပေမဲ့လည်းဒီမူပေါင်းဟာကုန်သွယ်ရေးလွယ်ကူချုံ့မွေရေးဒီဂျစ်တယ်စီးပွားရေးနဲ့ဤပညာဆိုင်ရာစံတတ်မှတ်ချက်ကုန်စည်စည်းစင်းမှုခိုင်မာမှုရှိရေးကာဗွန်လျှော့ချရေးနဲ့တန်းစင်နဲ့စွမ်းအင်အခြေခံအဆောက်အုံလုံသားဆန်နှုံနဲ့တခြားသောနှစ်ဖက်အကျိုးစီးပွားဆိုင်ရာကဏ္ဍတွေမှာတူညီတဲ့ရည်မှန်းချက်တွေကိုပြဋ္ဌာန်းမှာဖြစ်တယ်လို့သမ္မတအင်ဂျူရောကပြောပါတယ်။တရားဝင်မူဝါဒမချမှတ်ရသေးပေမဲ့လို့လည်းအခုကြီးညာချက်ဟာဆိုရင်ဒေတာရင်းကုံတွယ်ရေးပူးပေါင်းဆောင်ရွက်မှုမှာအမေရိကန်တို့ကတရုတ်ကိုမမှီဖြစ်နေတဲ့ကိစ္စအပေါ်စွန့်ရင်ချက်တွေဖြစ်လျော်ရေးအထောက်အကူဖြစ်စေနိုင်ပါတယ်။ကမ္ဘာစီးပွားရေးရဲ့30ရာခိုင်နှုန်းကြီးပါရှိတဲ့အာရှပစိဖိတ်နိုင်ငံတွေကြားလွတ်လပ်စွာကုံတွယ်မှုသဘောတူညီချက်ဖြစ်တဲ့ဒေတာရီအလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုတရုတ်ကထောက်ခံထားပြီးဒီစာချုပ်မှာအမေရိကန်မပါဝင်ပါဘူး။အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုအောက်တိုဘာလ29ရက်နေ့မှာအမေရိကန်သမ္မတဂျိုးဘိုက်တင်အွန်လိုင်းကပါဝင်တက်ရောက်ပြီးတဲ့နောက်မှာအခုဆုံးဖြတ်ချက်ကိုကြေညာလာဖြစ်ပါတယ်။အရှေ့အာရှထိပ်သီးဆွေးနွေးပွဲအတွင်းအာဆီယံရဲ့အလဲအကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းပြည်ရင်ဟာဆနယ်ဘူကီယာကကပီယောဂါဖြစ်ရှိနေတဲ့ဒီဘွားရေးပြန်လဲဥမော်ရေးအလေးထားပြောဆိုခဲ့ပါတယ
် With 18 countries representing more than half of the global population
ဒီနိုင်ငံ18နိုင်ငံဟာကမ္ဘာလူဦးရေထက်ဝက်ကျော်ကိုကိုးစားပြုပြီးကမ္ဘာ GDP အသတင်းထုတ်လုပ်မှုရဲ့60ရာခိုင်နှုန်းလောက်ရှိတာကြောင့်ကျွန်တော်တို့ရဲ့စုပေါင်းဆောင်ရွက်မှုတွေကကမ္ဘာကြီးတစ်ခုလုံးအတွက်ပြည်ပြည်တသားထိရောက်မှုရှိအောင်ဆောင်ရွက်နိုင်ပါတယ်
Challenges like climate change
ဒါဒီလိုပြောင်းလဲမှုနဲ့ COVID-19 ကပ်ဘေးရောဂါလိုအခက်အခဲပြဿနာတွေဟာရှုပ်ထွေးလွန်ပြီးတနိုင်ငံလေးဖြည့်ရှင်းလို့မရနိုင်ပါဘူ
းအရှေ့တောင်အာရှနိုင်ငံများအပြင်ဆေးနိုင်ငံဦးဆောင်ချင်ပါတဲ့ဤပတ်လေအရှေ့အာရှထိပ်သီးညီလာခံမှာတော့အမေရိကန်ဩစတြေးလျတရုတ်နဲ့ရုရှားအပါအဝင်နိုင်ငံ18နိုင်ငံပါဝင်ဆွေးနွေးတာဖြစ်ပါတယ်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကအရှိတောင်အာရှအရေးအထူးပြုသုံးသပ်သူ Greg Poling ကတော့စီးပွားရေးဆိုင်ရာနိုင်ငံရေးဥဆောင်မှုအားနည်းချက်ကြီးဖြစ်နေတယ်ဆိုတာကိုအစိုးရကသိရှိထားတယ်လို့ပြောပါတယ်။ Pacific တလွာပူးပေါင်းဆောင်ရွက်မှု TPP နောက်ပိုင်းဖြစ်လာတဲ့ CPTPP မှာအမေရိကန်တို့ပြန်လည်ပါဝင်လာရေးဒေသအနေနဲ့အလိုလားဆုံးဖြစ်ပြီးဒီကိစ္စကဖြစ်လာမှာမဟုတ်ချာဒါကြောင့်အမေရိကန်တို့အနေနဲ့အခုလိုမူပေါင်းတည်ရအပြင်တခြားရွေးချယ်စရာမရှိဖြစ်စေတာဆိုလဲသူကပြောပါတယ်။အာဆီယံလိုမျိုးနိုင်ငံငယ်တွေဥစည်းတဲ့အဖွဲ့တစ်ခုမှာအမေရိကန်ဘက်ကပါဝင်ဖို့စိတ်အားထက်သန်လာတဲ့အချက်ကသတိပြုခွဲဖြစ်တယ်လို့နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကသုတေသနပညာရှင်အေရွန်ကနလီကပြောပါတယ်။အမေရိကန်သမ္မတတူလီနစ်တာအတွင်ပထမဆုံးအချိန်ပြန်လည်ပါဝင်လာတာလည်းဖြစ်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်က2019ခုနှစ်ထိပ်သီးညီလာခံမှာမင်ကွန်းပြောပြီးမဲ့ဆွေးနွေးပွဲမတိုင်ခင်ပြန်လာတာဖြစ်ပြီးနောက်ပိုင်းမှာသူ့အစားအစ်စ်မြင့်အရာရှိကြီးတွေကိုပဲဆေးလွတ်ခဲ့တာဖြစ်ပါတယ်။ဒီပတ်လည်းအာဆီယံခေါင်းဆောင်များဆွေးနွေးပွဲအပြီးကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲကိုတော့ဒီနေ့မှာအွန်လိုင်းကနေဆွေးနွေးခဲ့တာဖြစ်ပြီးအမေရိကန်သမ္မတလည်းတက်ရောက်ခဲ့တာပါ။ဆွေးနွေးပွဲတက်ရောက်လာသူတွေအနေနဲ့အပြုသဘောဆောင်တဲ့အကြောင်းအရာတွေကိုပဲပြောဆိုလို့ရှိကြကြောင်းနိုင်ငံတကာအငြင်းပွားမှုတွေနဲ့ဥပဒေတွေကိုအဓိကလေ့လာတဲ့ Hofstra တက္ကသိုလ်ကပါမောက်ခဂျူလီယန်ကူးကပြောပါတယ်။အများအားဖြင့်တော့ရှေ့အာရှထိပ်သီးဆွေးနွေးပွဲဟာဆိုရင်ဘယ်သူတွေတက်တယ်လဲဆိုတဲ့ကိစ္စကအရင်းကြီးကိစ္စဖြစ်ကြောင်းဥရောပနဲ့အရှေ့အလယ်ပိုင်းတို့နဲ့နှိုင်းယှဉ်ပြီးဒီဆွေးနွေးပွဲကိုအမေရိကန်ဘက်ကအလေးမထားတာကြားပြီးဆိုပြီးလဲဆွဆဲပြောဆိုနေကြတာဆိုပမောက်ခကူးက VOA ကိုပြောပါတယ်ဒီနေ့မှာတော့ online ကဆွေးနွေးပွဲဖြစ်တာကြောင့်တက်ရောက်ဖို့မခက်ခဲတဲ့အကြောင်းဒီကိစ္စဟာဆိုရင်အရှေ့အာရှဒေသတွင်အထူးသဖြင့်အရှေ့တောင်အာရှဒေသမှာအမေရိကန်ရဲ့ထိတွေ့ဆက်ဆံမှုပုံစံအတွက်သင်္ကေတဖြစ်တယ်လို့လဲသူကပြောပါတယ်အာဆီယံပေါ်ဝင်နိုင်ငံဆယ်နိုင်ငံဒေသ9နိုင်ငံခေါင်းဆောင်တို့နဲ့အမေရိကန်သမ္မတဂျိုးဘိုက်တင်တို့အောက်တိုဘာလ26ရက်နေ့အင်ကာနေ့ထိပ်သီးဆွေးနွေးပွဲအတွင်းမှာလဲအင်ဒိုပစိဖိတ်ဒေသတွင်အမေရိကန်ရဲ့မဟာဗျူဟာမြပူးပေါင်းဆောင်ရွက်မှုတိုးချဲ့ရေးအတွက်ဒေါ်လာ102တန်ပေးရမယ့်အစီအစဉ်ကိုသမ္မတဘိုက်တင်ကကြေညာခဲ့ပါတယ်
Our bottom line is that ASEAN is essential. I want to say that it's essential.
အဆင်အမရှိမဖြစ်ဆိုတာကိုကျွန်တော်ကဒီကထားပါတယ်။အင်ဒိုပစိဖိတ်ရဲ့ဒီစာရင်းတည်ဆောက်မှုအတွက်မရှိမဖြစ်လို့ကျွန်တော်ပြောလိုပါတယ်။အာဆီယံရဲ့အရေးပါမှုကိုအမေရိကန်ဘက်ကလည်းအခိုင်အမာပိုင်းခြားထားပါတယ်။ဒီချက်ကအရေးကြီးဆုံးချက်လည်းဖြစ်ပါတယ်။ကျွန်တော်မျှဝေနေတဲ့ဒေသရဲ့လုံခြုံရေးချိုးဖောက်တိုးတက်ရေးနဲ့ဒီနဲ့ခံရရေးကိုထိန်းချနိုင်မှုအရေးကြီးဆုံးချက်တစ်ခုလည်းဖြစ်ပါတယ
်။အရှေ့အာရှထိပ်သီးမြလာကံမှာတရုတ်ကရီမန်းချက်ကြီးထွားလာနေတဲ့ကိစ္စ၊မြောက်ကိုရီးယားဘက်ကပိုပြီးတော့ရန်လိုလာတဲ့ကိစ္စမြန်မာနိုင်ငံမှာဆင်နာတင်ပြီးနောက်ပိုင်းအခြေအနေတို့လိုကိစ္စတွေကိုဆွေးနွေးကြတာဖြစ်ပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာမြန်မာကိစ္စဆွေးနွေးခဲ့ကြသလိုပဲအရှေ့အာရှဆွေးနွေးပွဲအတွင်းမှာလည်းခေါင်းဆောင်တွေအနေနဲ့မြန်မာကိစ္စကိုစည်းဝင်တစားထပ်ပြီးဆွေးနွေးကြတဲ့အနေအထားဆိုလဲပါမောက်ခကူးကပြောပါတယ်။တရုတ်အရင်လိုဒါမှမဟုတ်လဲတရုတ်ရဲ့လုံရက်တွေလိုမျိုးခက်ခဲတဲ့ကိစ္စတွေကိုတော့အရှိအာရှဆွေးနွေးပွဲမှာကိုင်းတွယ်နိုင်တဲ့ကိစ္စမျိုးမဟုတ်ဘူးလို့လည်းသူကပြောပါတယ်။မြမအရေးလိုမျိုးကိစ္စကိုတော့သုံးသပ်မှုတချို့ရအောင်ဂျူးပန်းနိုင်တဲ့အနေအထားဆိုလဲပါမောက်ခကူးကသုံးသပ်ပါတယ်။